ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်ချို့မှာအင်တာနက်လိုင်းတွေဖြတ်တောက်ထားတာပြန်ဖွင့်ပေးဖို့ရှေးတောင်အာရှဒေသဆိုင်ရာကုလသမဂ္ဂလူခွင့်ရုံးကမြမဆိုးရွားကိုတိုက်တွန်းလိုက်ပါတယ်။အခုလိုအင်တာနက်တွေဖြတ်ထားတာကကိုဗစ် -19 ကပ်ရောဂါကိုရင်ဆိုင်နေရတဲ့ရဲသားပြည်သူတွေရဲ့အသက်ပေါင်းများစွာအတွက်လည်းအန္တရာယ်ရှိစေတယ်လို့သတိပေးထားပါတယ်။ရခိုင်ပြည်နယ်နဲ့နိုင်ငံတော်လုံခြုံရေးအခြေအနေတွေကြောင့်ဆိုပြီးရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်ကိုမြို့နယ်မှာ2019ခုနှစ်ဇွန်လ20ရက်နေ့ကစပြီးအင်တာနက်လိုင်းတွေကိုဖြတ်တောက်ဖို့မြန်မာဆိုရရဲ့ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနကအင်တာနက်ဝန်ဆောင်မှုကုမ္ပဏီတွေကိုအမိန့်ထုတ်ခဲ့တာဖြစ်ပါတယ်။အင်တာနက်တွေဖြတ်တောက်ခံထားရတဲ့အတွက်လူတွေရဲ့အသက်တွေကိုကာကွယ်ဖို့နဲ့လူသားချင်းစာနာမှုအထောက်အကူတွေပေးဖို့အတွက်ခိုင်မာတဲ့သတင်းအချက်အလက်တွေပေါ်အချိန်နဲ့တပြေးညီအားကိုးနေရတဲ့သူတွေကိုထိခိုက်မှုတွေရှိနေတယ်လို့အရှေ့တောင်အာရှဒေသဆိုင်ရာကုလသမဂ္ဂလူခွင့်ရုံးကအကြီးအကဲရှိ James Roadhaver ကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တဲကအဲ့မြို့နယ်တွေမှာမြန်မာစစ်တပ်နဲ့ရခိုင်နဲ့တကိုင်အဖွဲ့အေအေတို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးတော့အဲ့ဒီတိုက်ပွဲတွေကြောင့်ထောင်ပေါင်းများစွာသောရဲသားပြည်သူတွေအိုးအိမ်စွန့်ခွာပြီးစစ်ဘေးရှောင်နေရသလိုတေဆုံးသူတွေရာနဲ့ချီရှိနေပါတယ်မြန်မာစစ်ရတပ်နဲ့အေအေရခိုင်နဲ့တကိုင်တပ်ဖွဲ့တွေအနေနဲ့ကမ္ဘာလုံးဆိုင်ရာအပြစ်ခတ်ရက်ဆဲဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတောင်းဆိုထားတာကိုလေးစားလိုက်နာပြီးရဲသားပြည်သူတွေကိုအကာအကွယ်ပေးဖို့လဲကုလသမဂ္ဂလူခွင့်ရုံးကတိုက်တွန်းထားပါတယ်ဒါပြင်ပဋိပက္ခဖြစ်နေတဲ့ဒေသတွေမှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်အာဏာပိုင်တွေဘက်ကကန့်သက်တားဆီးထားတာတွေကိုပြန်ရုပ်သိမ်းပေးဖို့လဲတောင်းဆိုလိုက်ပါတယ်ခင်ဗျာ။